င်းကြီးမှာကော်မတီအစည်းအဥက္ကဋ္ဌဆင်းနဲ့တာဝန်ထမ်းဆောင်တယ်ဆိုတော့ပထမဆုံးပေါ့နော်ဒီကော်မတီမှာဟိုတဘာဝတရားစာတထုတ်တာရောတဘာဝပတ်ဝန်းကျင်ရောနှစ်ခုလုံးပါနေတယ်ပေါ့နော်အရင်တော့ဆိုလို့ရှိရင်ဝင်ကြီးဌာနအနေနဲ့ဆိုနှစ်ခုခွဲပါတယ်အခုပေါင်းတဲ့အခါမှာဒီလိုမျိုးနှစ်ဌာနနှစ်ခုပေါင်းပြီးတော့လုပ်တယ်အခုဒီဆက်တော်မှာလည်းပေါ့နော်ဒီကော်မတီဖွဲ့ထားတဲ့နေရာမှာလည်းနှစ်ခုပဲပေါင်းပြီးဖွဲ့ထားတယ်ဒီလိုပေါင်းကြတဲ့အတွက်နော်ရတဲ့အကျိုးပထမဆုံးအကျိုးကိုသိကြပါတယ်ဘာကြောင့်ပေါင်းလဲလဲဘာကြောင့်အကျိုးရှိဘောဒီလိုပေါင်းတဲ့အတွက်ဘာအကျိုးရှိပါလဲလဲဟု
တ်ကဲ့အချိန်သဘောနဲ့ပြောရရင်တော့ဒီရိုးရိုးစဉ်းစားရင်လည်းဟုတ်ပါတယ်ခက်ဟိုဒီတော့တဘောဘဝဉ္ဇဉ်ဆိုတာနဲ့တရားသာသာထုတ်ယူဖို့ဆိုရင်အခုကဟိုဆက်ကျင်ဘက်လိုလည်းဖြစ်နေပေါ့လေအတရားသာထုတ်ယူတဲ့အခါဘဝဉ္ဇဉ်ကိုထိခိုက်တယ်ဘဝဉ္ဇဉ်ကိုတိတ်ထိန်နေနေတယ်တရားသာထုတ်လို့မရတော့ဘူးပေါ့ဒါဒီတစ်ခုကိုကျွန်တော်ကဘယ်မျှအောင်အတကူရဒီအတိုင်းရေဒီလူကြီးရေလုပ်ခိုင်ခွင့်လန်းလိုအပ်ချက်ဒီဒါဟိုစီဝါရေးခွင့်လန်းနေပါမှုတွေကြောင်းဒီတရားသာဆိုတာကျွန်တော်ကခွင့်ပြုရေးတွေထုတ်ကိုထိုးရပါလိမ့်မယ်အဲ့လိုထုတ်တဲ့အခါမှာတဘောဘဝဉ္ဇဉ်လည်းကြိုက်ပြစင်းမှုအနည်းဆုံးဖြစ်အောင်လို့ထိနေရတာဖြစ်တဲ့အတွက်ဒီနှစ်ခုကိုကျွန်တော်တို့ကတဘောနဲ့ထားလိုက်တဲ့အခါမှာအပြာလန်ဒီပဲ့နှစ်ဒီထိန်းကြီးတာဖြစ်သွားအောင်လို့
ဒီလိုမျိုးပေါင်းလိုက်တဲ့အတွက်ဟိုရဟိုဆိုးကျိုးတွေလည်းရတယ်လို့ပြောကြပါတယ်ဆိုတော့ဒီဆိုးကျိုးနဲ့ပတ်သက်ပြီးတော့နော်ဦးဆိုးကျူတာထွန်းနေလည်းဘယ်လိုမြင်ပါလဲ
ကျွန်တော်တို့စီမာဒီလွှတ်တော်အကောင်ဒီနေနဲ့ပဲဖြစ်ဖြစ်ဝဉ္ဇဉ်ဌာနအနေနဲ့ပဲဖြစ်ဖြစ်ဒီဘက်ကအာတာပါလေဆိုတာပုံမှန်တည်ပြီးတော့အဲ့မှာခဲခဲလေးတွေဖြစ်ပါတယ်။ဒါကတော့တဘာပေါင်းရင်ထိသိရနေအာသိတာသွားတယ်လေ။ခုနကွယ်တရားသာထုတ်ယူမှုတွေအများကြီးချောင်းလေးကြံ့ကြတာလေးခက်ခဲတာလေးလည်းဖြစ်တယ်ပေါ့။ဒါကတော့တရားသာထုတ်တဲ့ဘက်ကအာတာသွားတယ်လေ။ဘဝဉ္ဇဉ်ဘက်ကယူပစိုက်တော့အာနေသွားတယ်ဖြစ်နိုင်တယ်ပေါ့။အဲ့တော့ဒီမှာလဲဉာဏ်နာငကူကပင်မတူရဲ့လုပ်ငန်းတစ်ခုကိုပေါင်းလိုက်တဲ့အခါမှာဒီအပြန်လန်ထိကြရတာခက်ခဲတာလေးတွေလည်းရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကတော့အချိန်တော့ဟိုတချိန်တစ်ခါတော့တခါတော့ဆိုရင်ဒီလိုဥဒေတွေလည်းမရှိခဲ့သေးဘူး။အဲ့တော့ဝင်ကြီးဌာနတွေကအပြန်အလှန်အပြိုင်ရတဲ့အခါကျတော့လုပ်ငန်းတွေကဒီရှိမရောက်တာတွေများတဲ့အခါကျအခုချိန်မှာတော့မဖက်လို့မရပြီးစဉ်းစားနေတဲ့အခြေအနေလေးဖြစ်နေပြီးတွတ်တော်နဲ့ဆိုရနေရတဲ့အပြန်အလှန်လည်းထိန်းကြီးနေပြီဆိုတော့ဖြည်းဖြည်းချင်းကျွန်တော်လုပ်ယူပါရမယ်လို့ယူကြည့်ပါတယ
်။ဟုတ်ကဲ့ဒီ August လဆန်းကပေါ့နော်ဒီကဆက်တော်မှာဟိုတင်တော့တင်ရစာတာတွေထုတ်တယ်နဲ့ပတ်သက်ပြီးတဘာဝဝန်ကျင်ပြည့်စည်ရာရှိတယ်ဒါတွေကိုထင်းထင်းသိသိလုပ်ဖို့ဆိုတော့အဆိုတင်တယ်တင်တဲ့အဆိုကလည်းဟောဟိုကကြသွားတယ်ပေါ့နော်အောင်မြင်တယ်ပေါ့ဆက်တော်မှာမဲခွဲဆုံးဖြတ်ပြီးတော့ဒီအဟိုခြေချင်းနဲ့လက်ခံကြတဲ့အချိန်ဘာတွေများလှုပ်ထားပါလဲအဲ့ဒါလေးသိရတယ
်အခုတဝါပေါင်းရင်ထင်းသိရလူမျိုးဒီကျွန်တော်တက်တော်တွေထင်းသိမှုလူမျိုးဒီလိုဆိုမျိုးကအောင်မြင်တာကကျွန်တော်ဘာဟုတ်ပြလဲဆိုတော့ဝဉ္ဇဌာနနဲ့ပို့ပြီးတော့ငွေရဲလှုပ်နေတယ်ဒါပေမဲ့လှုပ်တာကိုအားရှိအောင်ဖျားပေးတဲ့သဘောဖြစ်တဲ့အခါကျတော့ဝဉ္ဇဌာနကဒါဟုတ်ဒီတက်တော်ရဲ့အတီးပြုရတိုင်းဆက်လုံနိုင်မှုအတွက်အစီအမံနေဒီစီမံကိန်းနေဆွေးရတာပါဆွေးရတာပြီးတော့တခါကျွန်တော်ဗန္နာယမုံငွေပေါ့အဲ့ဒါပြည်တော်ဥရနာယမုံငွေရတယ်ဒီကဲကိုကျွန်တော်ပို့ပြီးတော့ထည့်သွင်းမြှုပ်နှံပေးမယ်ဆိုရဲသဘောကိုသိရောက်ပါတယ်အဲ့တော့အခုကကျွန်တော်တို့ကလောလောဆယ်မှာတော့ကျွန်တော်ဘတ်ဂျက်ဒီပလန်နေစဆွေးရကာလဆိုတော့ဒါကိုတက်ဆိုင်ရာဝန်ကြီးဌာနကဒါကိုအလေးနဲ့ထားပြီးတော့ပို့ပြီးတော့လုပ်နိုင်ပါလိမ့်မယ်ပုံမှန်ဆိုရင်တော့သူကကျွန်တော်တို့ဒီတိုင်းပြည်ရဲ့ဘတ်ဂျက်အနေထားရာသူကသူ့ရဲ့ limit တစ်ခုမှပဲထားရတယ်ပေါ့တော်တော်ရဲ့ဟိုအတီးပြီးရရလို့ဆိုရင်သူကပို့ပြီးလုပ်လို့နိုင်ပါတယ်ဒီလိုပဲ quota ရရှိပါတယ
်ဟုတ်ကဲ့ဒီလိုလုပ်တဲ့နေရာမှာဝန်ကြီးဌာနကလည်းဒီတရားစာတရောတဘာဝဝန်ကျင်ရောတစ်ခုလုံးကိုခြံထားတဲ့ဝန်ကြီးဌာနပဲ။နောက်တော့ဝန်ကြီးကဒီတက်တော်ဌာနဘက်ကလာတဲ့လူပါ။ဆိုတော့အမြင်ကိုကြည့်ရမယ်ဆိုလို့ရှင်ပေါ့နော်။ဒီကဒီတဘာဝပတ်ဝန်းကျင်နဲ့တက်တော်ဘက်ကိုပို့ပြီးတော့ဦးစားပေးပြီးတော့ဒီတရားစာတူဖို့ရေးမှာများဒီဆက်ကပြောလို့လူဝမှုကြည့်ပြီးတော့လည်းဟိုဟာဒီတောင်းနှင်းမှုတွေကြံ့ကြာမှုတွေရှိတယ်ဆိုတော့ဝင်ကြီးကဒီလိုမျိုးအားပေးတယ်ဦးစားပေးတယ်ရှိနေလို့ရှင်ဒီလောကဆိုင်ရတာနဲ့ပတ်သက်ပြီးတော့တွတ်တော်ဘက်ကဘယ်လိုထင်းချောင်းပုံများအစီအစဉ်တွေချထားပါလဲ
ဟုတ်ဒီတာမန်အဖြစ်တော့တွတ်တော်ဆိုတာဝင်ကြီးဌာနပုံမှာဟိုအရင်ကြီးဖျားမပေးဘူးပေါ့ဒီနန်းညုံနဲ့အဖွဲ့ကြီးမဟုတ်ဘူးဒါပေမဲ့လည်းသူ့ရဲ့ဥပဒေတွေနဲ့ထင်းချောင်းနဲ့လုပ်ငန်းကိုလုပ်တာပါဒါပေမဲ့ကျွန်တော်တို့ကတော့အခုကအတိုင်းမျိုးပြန်တီစောက်နေရတဲ့ကာလဖြစ်တဲ့အခါကျတော့ဟိုရင်းနေနေတာကိုတိုင်ပင်ပြီးတော့လှုပ်လှဲ့လှုပ်နေကြတာဖြစ်တဲ့အတွက်ကြောင့်အရင်ကြီးတော့ခက်ခဲမရှိနိုင်ပါဘူးအစားပထမပိုင်းဖြစ်တဲ့တစ်နှစ်လောက်မှာတော့အဲ့လေတော့ဟိုနှောင့်နေတာလေးရှိပါပါအပြေးပြင်းနေသွားနိုင်တယ်လို့ပဲယူကြည့်ပါတယ
်ဟုတ်ကဲ့အဲ့ဒါကျွန်မမြင်ရတာအခုမကြသေးခင်ရမယ်ကောလင်းဘက်ကိုကျွန်မသွားတဲ့ခါမှာတချို့ရွှေတက်တူတူပေါ်နေနေရသဘောပေါင်းခြင်းပြည့်စုံနေနေရလည်းရှိပါတယ်မပြည့်စုံအောင်ထိမ့်သိမ့်နဲ့ဒီကုံလီတွေလည်းလုံနေတာတွေလည်းတွေ့ပါတယ်ဆိုတော့ဒီလိုမျိုးလုံတဲ့ခါမှာပေါ့နော်ဒီလိုမျိုးဟိုရက်ထားခိုင်းတော့အကုန်လုံးတိမ့်ချုံကြီးရက်ထားခိုင်းတဲ့ခါမှာဒီလိုမျိုးဒီကဲလုံနေတဲ့ကုမ္ပဏီတွေအတွက်ကမျက်နာပါတယ်မျက်နာလို့ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမျာ လှုပ်ဆောင်ပေးဖို့ဒီသတ်တော်ကစားနေပြင်ဆင်ထားတ
ာ။ဟုတ်ကဲ့ကျွန်တော်တို့ဟိုဒါကိုလည်းပြန်လည်ညှိနှိုင်းပြပါတယ်။အဲ့တော့လောလောဆယ်မှာတော့ဒီအဓိကတတုဒီလုပ်ငန်းတွေတက်တန်းတိုးပေးနိုင်တာကဒါမှမဟုတ်ဘဝဉ္ဇဉ်စီမံခန့်ခွဲမှုအစီအစဉ်ပြီးတာနဲ့သူတို့တက်တန်းတိုးပေးဖို့စီစဉ်တာပါ။ဒါပေမဲ့တစ်ဖက်ကကြာဘာဖြစ်လဲဆိုတော့တတုတွင်နီးဥပဒေကိုဟိုရေးဆွဲတာပြီးလည်းပြီးနေပြီ။ဒါကိုကျွန်တော်အတီးပြုတ်ဝင်ကြံနေရပါ။အဲ့တော့အတီးပြုတ်ကိုလည်းသူတို့ကျွန်တော်ရှင်းနေကြဦးဦးနဲ့သူတိုင်ပင်ညှိနှိုင်းပြီးတော့ဒါအမြန်ဆုံးတော့ကြိုးစားနေပါတယ်။အဒီဖြစ်တာနဲ့အခုဆိုရင်တော့ကိုကတော့မိုးဦးတွင်းကာလပေါ့လေ။ဒီဆောင်းတွင်းဆိုရင်တော့ကျွန်တော်တို့တကယ်လှုပ်လို့နိုင်တဲ့အချိန်ရရင်တော့ဒါလည်းအတီးဖြစ်ပြီးတော့အားလုံးတက်တန်းနေပြန်တူပြီးလှုပ်လို့နိုင်မယ်လို့လည်းယုံကြည်ပါတယ်
။ဟုတ်ကဲ့။နောက်တစ်ခုကမကြသေးခင်ကပဲပေါ့နော်။အားသူကဆိုဒီတဘာဝပုံဝန်ရှင်နဲ့ပတ်သက်ပြီးတော့ဟိုစောင့်ကြည့်ရဲ့အဖွဲ့ပေါ့နော်။ဒီဟိုဘလောက်များထိသိမ်းနိုင်လဲဆိုရင်နိုင်ငံတွေသူတို့စောင့်ကြည့်တာဒီနော်ဝေးကနေပြီးတော့မြန်မာနိုင်ငံအထိပေါ့နော်။နိုင်ငံပေါင်း58နိုင်ငံပါပါတယ်။ဒီထဲမှာသူတို့ကဆိုလို့ရှိရင်မြန်မာနိုင်ငံမှာသူက၄အဆင့်၄ခုပေါ့နော်ဘလောက်ဥပဒေတွေနည်းဥပဒေတွေထုတ်ပြန်ပြီးတော့ထိန်းသိမ်းနိုင်ကြလဲတကယ်တမ်းပတ်ဝန်းကျင်ပြည့်စုံမှုတွေဘလောက်ရှိလဲဒီလောက်တာကဏ္ဍလို့သူတို့၄ချက်ပုံမူတည်ပြီးကြည့်ပါတယ်အားလုံးမှာမြန်မာနိုင်ငံဆိုလို့ရှိရင်58 58ပေါ့လေနောက်ဆုံးအဆင့်နေရာမှာတွေ့နေရပါတယ်ဆိုတော့ဒီဟာမျိုးပေါ့နော်ဒီလိုမျိုးစောင့်ကြည့်အဖွဲ့ရဒီလိုမျိုးလုပ်နေတယ်ဆိုတော့ဒီမြန်မာဒီဟိုပါပေါ့နော်ဒီဥပဒေဒီဥပဒေကြီးကြီးကြီးကြထမ်းပေးတဲ့သက်တော်အနေနဲ့ပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ဟိုဘလိုမျိုးများတုံ့ပြန်တယ်လို့ဟိုကစဉ်းစားထားပါဟ
ိုနောက်တွေအများကြီးပြန်ပြောတာမဟုတ်ပြီမဲ့လေဒီကျွန်တော်တို့ဒီဈေးဝယ်စီပွားရေးစနစ်ကိုပြောင်းတဲ့1988ကနေစပြီးတော့1994မှာဒီတက်တူတွင်ဥပဒေဆိုတာပေါ်လာတယ်ပေါ့အဲ့ဒီချိန်ကစပုဂ္ဂလိကတက်တူတွင်ကိုတရားဝင်ခွင့်ပြုခဲ့တယ်ပေါ့ခွင့်ပြုခဲ့တဲ့အခါမှာအလုံးသိတဲ့အတိုင်းပဲအဲ့ဒီချိန်တော့ဒီလုပ်ငန်းတွေကိုရတဲ့သူတွေကလည်းအများစုကဒီသက်ဆိုင်ရာအစိုးရလူကြီးတွေနဲ့ပတ်သက်ဆက်နွယ်တဲ့လူတွေအများတဲ့ခါကျတော့သက်ဆိုင်ဝန်ကြီးဌာနအနေနဲ့သူတို့ထိန်းသိမ်းဖို့အမှန်တန်ခက်ခဲခဲ့ပါတယ်။ဒါခါဒီကျွန်တော်တို့ပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးတော့ဒီဥပဒေအနေနဲ့တကယ်ဖြစ်လာတာ2012ပေါ့။ပြီးခဲ့တဲ့ဒီကျွန်တော်ရတားတပိုင်းအစိုးရဖြစ်တဲ့စားဖြစ်တဲ့ဈေးနှုန်းမှာဒီဥပဒေပြဋ္ဌာန်းတဲ့ခါကျတော့ဥပဒေပြီးတော့ဒါခါနီးဥပဒေဒီလုံထုံးလုံးကြီးတွေကိုဆက်ပြီးတော့ဆွဲရတာဝန်ကြီးဌာနအနေနဲ့ဆိုရင်ပြီးခဲ့တဲ့နှစ်ထဲမှာမှတစ်ခုပြီးတစ်ခုအားလုံးပြီးသွားပါတယ်။ပြီးသွားပြီးစပြီးထိန်းသိမ်းနိုင်တဲ့အခြေအနေရှိတာပေါ့။အဲ့တော့ကျွန်တော်တို့ကဒီနှစ်20အသိလောက်ဖြစ်လာခဲ့တဲ့ဒီဖြစ်ရတဲ့ကြောင့်အခုလူနာပြောတဲ့ဒီပအဖွဲ့ဒီထောက်ပြလို့လည်းဒါဖြစ်ခဲ့တာလေးလည်းမှန်ပါတယ်ကျွန်တော်တို့ကတော့အခုဒီမှာဥပဒေတွေလည်းရှိနေပြီအတတူတွေဥပဒေလည်းမကြခင်ပြီးတော့မယ်ဆိုတဲ့ခါကျတော့ဒီတိုင်းကျွန်တော်ဆက်လုပ်သွားရင်တော့ဟိုကောက်ပေါ်တဲ့ထိန်းသိမ်းမှုတွေရလာမယ်လို့ယုံကြည်ပါတယ်ဟုတ်ကဲ့ဆိုတော့အဲ့ဒီလိုမျိုးပေါ့န
ော်ဒီတဘာဝပေါ်ဝင်ခြင်းဟိုဘလောက်ထိတဲ့မှုရှိတယ်ဆိုတော့ assessment ပေါ့နော်နောက်တစ်ခုကဒီလိုမျိုးဟာကိုစီမံခန့်ခွဲတဲ့ management ပေါ့နော်ဒါဆိုတော့အခုသွားနေတဲ့လူတွေကတော့ဒီ company တွေကနေပြီးတော့တချို့ဆိုရင်တချို့ဘိုင်းဟိုကတက်တူနဲ့တူဖို့သွားတယ်ဒါပေမဲ့အဲ့မှာ assess လုပ်တဲ့လူတွေကတက်တူနဲ့ပတ်သက်ပြီးတချို့နားမလည်တဲ့အဖွဲ့တွေပါတယ်လည်းအတွေ့အကြုံရပါတယ်ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဘယ်လိုများစီးစနစ်ဟော senior ဥတွေကဘယ်လိုများချထားလဲဘယ်လိုထိန်းသိမ်းဖို့လုပ်ထားလဲဒီသွားပြီးတော့ assessment လုပ်တဲ့လူတွေစီမံခန့်ခွဲတဲ့လူတွေထွက်ပြနေရမှာပေါ့နော်။ဒါဆိုကျွန်တော်ဥစ္စာဆိုတာပြန်ပြောတော့ company တွေဟိုဟာဒါတွေကိုလုတ်ဖန်ပေးလိုက်တယ်ဆိုတော့လေသူတို့သွားဆက်ဆင်းတဲ့နေရာမှာဘယ်လိုမှဘာတွေလုပ်ရမလဲများသတ်မှတ်ထားတာရှိပါလား
။ဟုတ်ကဲ့အဲ့ဒါကကျွန်တော်တို့အခုတော့အခုပြီးခဲ့တဲ့နှစ်ကဒီကျွန်တော်ဒီဒီမာလာဘောက်ပါအတီးပြခဲ့တဲ့ EIA procedure အားသာရှိပါတယ်။ဘဝဉ္ဇဉ်ဒီစီမံလေလာဆက်ဆင်းခြင်းဆိုင်ရာလုတ်ထုံးလုပ်နေဆိုတော့အတီးပြပြီးသားဖြစ်သွားတော့အဲ့လုတ်ထုံးလုပ်နေတဲ့မှာကျွန်တော်ဆင်ခြင်းစီပါပါတယ်။ဆိုတော့ဒီတက်တူတွင်တစ်ခုပဲဖြစ်ဖြစ်စက်မှုလုပ်ငန်းတစ်ခုပဲဖြစ်ဖြစ်ဘဝဉ္ဇဉ်ပတ်သက်ပြီးကြီးလိုက်နိုင်ကြီးရှိတဲ့လုပ်ငန်းလို့သတ်မှတ်ထားတဲ့ဒီဥပမာပမာဏအရပေါ့ကျွန်တော်သတ်မှတ်ထားရဆိုရင်ဒီသက်ဆိုင်ရာဒီတတိယဖွဲ့စည်းပေါ့သတ်ပါတီကွန်ဆာတန့်အဖွဲ့ရသွားပါတယ်အဲ့လိုသွားတဲ့အခါမှာအဲ့လိုဖွဲ့စည်းတွေဖြစ်လာဖို့လေဝိညာဏမှာသူကမှတ်ဖို့တင်ရပါတယ်အားလုံးကဘယ်လိုပညာရှင်တွေပါတယ်ပညာရှင်တွေကဟိုဘယ်လိုဥပါတယ်သူရဲ့ဘယ်လိုသက်တာတွေကိုကင်နိုင်နေဆိုတော့ဟိုပေါ်လွင်သွားမှအဲ့ဖွဲ့ကိုသူကအသိပ္ပာယ်ပြုပါတယ်အဲ့အဲ့ဖွဲ့စည်းရကျွန်တော်တို့ကတက်ဆိုင်ရာလုပ်ငန်းကိုသွားပြီးတဲ့အခါမှာသူကလုပ်ငန်းမှာဟိုအချိန်လေးကိုဒီရေဘူးရခြုံငုံကြည့်ပြီးတော့မှဘယ်လိုမျိုးတိုင်းတာတင်တယ်ဘယ်လိုမျိုးစားစစ်တင်တယ်ဆိုတဲ့အချက်လက်ကိုအရင်ဆုံးယူပြီးတော့ဒီ scope ပင်လို့ခေါ်တာပေါ့ကျွန်တော်တို့ဒါကိုတတ်မှတ်ပြီးဝန်ကြီးဌာနကပြန်ညှိရပါတယ်ညှိတဲ့အခါဝန်ကြီးဌာနကဒီ scope ပင်ရတာမှန်တယ်လို့ရှိရင်အဲ့တိုင်းဆက်သွားပေါ့ဒီလိုလိုပဲဒါပေမဲ့အဲ့ချိန်မှတွေကဒီလောက်တော့မရဘူးဥပမာဆိုတော့အမြင့်ရဲ့အောက်ကိုကျွန်တော်တို့ဖိုင်30အထိသွားလိလာမယ်ဆိုရင်ဝိညာဏမိုင်30မိုင်50ဒီလိလာတဲ့နေဆိုရင်မိုင်50ဒီသွားပြီးလိလာရမယ်ပေါ့အဲ့လိုမျိုးတိုက်တာပြီးပါတတ်မှတ်ပြီးပါတယ်တတ်မှတ်ပြီးတော့မှခုနစမ်းတတ်တဲ့အဖွဲ့တွေကသိသူတို့သဘောတူထားတဲ့အတိုင်းစမ်းတတ်တိုက်တာပြီးတော့မှတိုက်တာရရှိတဲ့အချက်တွေပေါ့အခြေခံပြီးတော့တတ်တူတွေရဲ့ဟိုဖြစ်ပေါ်တိုးတက်မဲ့လုပ်ကြိုက်မဲ့ procedure တွေနှစ်ခုအရှင်းချိန်ကြည့်ပြီးတော့မှ ဘယ်လို impact တွေဘယ်လိုတိုးတက်အောင်တွေရှိနေဆိုတာကိုသူကဒါကိုအရင်ဆုံးစမ်းသိရပါတယ်။ဒီစမ်းသိချက်တွေတကြိမ်တည်းမှာလည်းဘေးမှာရှိတဲ့ပတ်ဝန်းကျင်မှာရှိတဲ့လူထုတွေသက်သာမျိုးနဲ့ဒေတာမှာရှိတဲ့ဒီစိတ်ကိုယ်တော်လို့ခေါ်တဲ့ပါဝင်ပတ်သက်တဲ့ဆက်ဆက်တဲ့လူအလုံးကိုအကြံဉာဏ်တွေရယူရပါတယ်။ဒီလိုရယူပြီးတော့မှဒါကိုရှိပြီးတော့မှကျွန်တော်စီမံခန့်ခွဲမှုအစီအစဉ်ပေါ့ပတ်ဝန်းကျင်ဆိုင်ရာစီမံခန့်ခွဲမှုအစီအစဉ်ကိုဆွဲရပါတယ်။ဆွဲပြီးဆိုရင်ဒီဆွဲတဲ့အအောင်မှာတခါအမြဲတမ်းဒါကိုဝင်းခန္ဓာနဲ့လဲဒါကိုအပြန်လန်းကြပြီးတော့နောက်ဆုံးပါဒါကိုအတီးကျူပြီးဆိုလို့ရင်အတီးကျူတဲ့အချိန်ဟိုပဲဒီလုပ်ငန်းချင်းကဆက်ပြီးတော့ဒီစီမံခန့်ခွဲမှုတိုင်းလုပ်ရပါတယ်။ဒီလုပ်တဲ့အခါမှာ monitoring plan တွေပါတဲ့အခါကျတော့သူ့ကိုလေ့လာစောင့်ကြည့်တဲ့အခါမှာဘလောက်ချေယူမယ်ဟိုဘလောက်6လောက်တချင်းရေဟိုတိုင်းတာမလားနေ့စဉ်ဘလိုတိုင်းတာမလဲလစဉ်ဘလိုတိုင်းတာမလဲဒီလိုမျိုးစဉ်ဟိုစနစ်တွေချပြီးထားရတော့အဲ့တိုင်းပဲဆက်ပြီးလုပ်လို့ရှိရင်တော့အောက်ရင်ဒီကိစ္စကိုအနည်းဆုံးနဲ့ဒီလုပ်ငန်းကဆက်သွားနိုင်မှာဖြစ်ပါတယ
်။အခုဆက်ရှင်လက်ရှိဖြည့်ကြပေးလို့အများကြီးကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ကအခုလိုမျိုးပြောရတဲ့ဒီသူကသင်ပြရတာဖြစ်တဲ့အတွက်ကျွန်တော်ဝမ်းသာပါတယ်။